အမေရိကန်ပြည်ထောင်စုမှနာမည်ကြီးတက္ကသိုလ်တွေတက်နိုင်အောင်လိန်ညာမှုလက်ထိုးမှုတွေနဲ့အတူလူပေါင်း50ကိုအစိုးရရှေ့နေတွေကတရားစွဲလိုက်ပါတယ်။လူချမ်းသာတွေ၊ရုပ်ရှင်လောကအကျော်မော်တွေ၊ကုမ္ပဏီအကြီးအကဲတွေကသူတို့ရဲ့ကလေးတွေကိုအထင်ကရတက္ကသိုလ်ကြီးတွေဝင်ခွင့်ရအောင်ဒေါ်လာတန်းချီပြီးတော့လက်ပေးခဲ့မှုကိုအစိုးရကဖော်ထုတ်နှိမ်နှင်းလိုက်တာပါ။ပူပေါင်းလိန်ညာမှုနဲ့ဖန်ဆီးတရားစွဲဆိုခံရတဲ့ထက်မှာတက္ကသိုလ်အားကစားနီးပြတွေ၊ကျောင်းဝင်ခွင့်တာဝန်ခံတွေလည်းပါဝင်ပါတယ်။ VOA သတင်းတောက်ဇလာတိကဟုတ်ကဲ့သတင်းကိုမဆုမြတ်မောင်ကဆက်လက်ပြောပြပေးပါမယ်ရှင
်။အမေရိကန်ကအထင်ကရတက္ကသိုလ်ကြီးတွေမှာဝင်ခွင့်ရအောင်လိန်ညာဆောင်ရွက်ပေးခဲ့သူတွေထဲမှာအဓိကကျသူကတော့ဝီလျံစင်ကာဆိုသူဖြစ်ပါတယ်။ Edge College and Career Network ဆိုတဲ့ပရဟိတလုပ်ငန်းအတူနဲ့တက္ကသိုလ်ဝင်ကျင်သူတွေစီကငွေယူပြီးတက္ကသိုလ်ဝင်ခွင့်အမှတ်မိအောင်လိန်ညာပေးခဲ့တယ်လို့အားကစားထူးချွန်သူတွေဖြစ်တယ်ဆိုတာမျိုးလိန်ညာဆောင်ရွက်ပေးခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ငွေကြေးခဝါချမှုအမေရိကန်ပြည်ထောင်စုအပေါ်ကြံစည်လိန်ညာမှုတို့အပါအဝင်အမှုတော်တော်များများနဲ့ဘော့စတန်မြို့ပြည်ထောင်စုတရားရုံးမှာတရားစွဲထားတဲ့အမှုတွေအတွက်အပြစ်ရှိတယ်လို့ဝီလျံစင်ကာကိုယ်တိုင်ကတင်ဂါနီကဝန်ခံခဲ့ပါတယ်။သူလုပ်ခဲ့တဲ့ကိစ္စတွေကအမေရိကန်ပြည်ထောင်စုတမိုင်းမှာတက္ကသိုလ်ဝင်ခွင့်ရရေးအကြီးအကျယ်ဆုံးလိန်ညာမှုကြီးဖြစ်တယ်လို့ပြည်ထောင်စုအစိုးရရှေ့နေတွေကပြောပါတယ်။အစိုးရရှေ့နေအန်ဒရူးလယ်လင်ကသတင်းစာရှင်းလင်းပွဲမှာခုလိုပြောကြားသွားပါတယ်
။ We've charged 50 people nationwide.With participating in a conspiracy that involved first cheating on college entrance exams
တက္ကသိုလ်ဝင်ခွင့် SAT နဲ့ ACT စာမျိုးပွဲတွေမှာအမှတ်ကောင်းလိန်ညာမှုအထင်ကြီးတက္ကသိုလ်ကြီးတွေမှာဝင်ခွင့်ရအောင်အဲ့ဒီတက္ကသိုလ်တွေကအားကစားနည်းပြတွေကိုလက်ထိုးအားကစားထူးချွန်တဲ့ကျောင်းသားတွေလိုလုပ်ပြီးကျောင်းဝတ်တာတွေအပါအဝင်ပူပေါင်းကြံစည်မှုနဲ့တနိုင်ငံလုံးမှာလူပေါင်း50ကိုတရားစွဲခဲ့ပါတယ
် Yale တက္ကသိုလ် George Town တက္ကသိုလ်တို့လိုကဘာကျော်တက္ကသိုလ်ကြီးတွေကအားကစားနည်းပြ6ယောက်ကိုလည်းလက်စားမှုအားကစားတကယ်မလုပ်သူတွေကိုထူးချွန်တဲ့အားကစားသမားတွေအဖြစ်လိန်ညာပေးမှုလို့ ਨੇ တရားစွဲထားတယ်လို့အစိုးရရှေ့နေလန်လင်းကပြောပါတယ်။ကျောင်းသားမိဘ33ယောက်ကိုလည်းငွေကြေးအမြောက်အများပေးပြီးကျောင်းဝင်ခွင့်ရအောင်လက်ထိုးမှုပညာရေးနဲ့အားကစားထူးချွန်လက်မှတ်အတုတွေလုပ်မှုလို့ ਨੇ တရားစွဲထားပါတယ်။အဲ့ဒီထဲမှာနာမည်ကြီးအမေရိကန်ရုပ်သံစီးရီးတွေဖြစ်တဲ့ Desperate Housewives မှာတရုတ်ဆောင်တဲ့ Felicity Huffman နဲ့ Full House Series မှာတရုတ်ဆောင်တဲ့ Lori Loughlin တို့လည်းပါဝင်ပါတယ်။
These parents are a catalog of wealth and privilege. They include, for example, CEOs of private and public companies, successful securities and real estate investors.
ဒီတောင်းသားမိဘတွေကချမ်းသာပြီးအခွင့်အရေးရသူတွေပါ။သူတို့ထဲမှာပုဂ္ဂလိကလုပ်ငန်းကြီးတွေ၊အစိုးရလုပ်ငန်းကြီးတွေကအမှုဆောင်ရာရှိချုပ်တွေ၊အစုရှယ်ယာနဲ့အင်ချမ်းမြေလုပ်ငန်းတွေမှာအောင်မြင်တဲ့ရင်းနှီးမြှုပ်နှံသူတွေအပြင်လူသိများတဲ့မင်းသမီးနှစ်ယောက်၊နာမည်ကြီးဖက်ရှင်ဒီဇိုင်နာတစ်ယောက်နဲ့နိုင်ငံတကာဥပဒေအကျိုးဆောင်လုပ်ငန်းကြီးရဲ့ပူးတွဲဥက္ကဋ္ဌတယောက်လည်းပါပါတယ်။သူတို့အားလုံးဟာစမမကန်လုပ်ပေးမန်းတီးရဲ့နဲ့စင်ကာနဲ့ပေါင်းပြီးသူတို့ကလေးတွေတက္ကသိုလ်ဝင်ခွင့်အမှတ်ကောင်းအောင်လင်ညာခဲ့ကြတယ်လို့လက်ပေးပြီးအထင်ကြီးတက္ကသိုလ်တွေမှာဝင်ခွင့်ရအောင်လုပ်ခဲ့ကြပါတယ
်။အဲ့ဒီမိဘတွေဟာဒေါ်လာ3သိန်းကနေ6သန်းခွဲအထိဝီလျံစင်ကာကိုပေးပြီးအထင်ကြီးတက္ကသိုလ်ကြီးတွေမှာသူတို့ကလေးတွေတက်နိုင်ဖို့လုပ်ခဲ့ကြတာဖြစ်ပါတယ်။အဲ့လိုလုပ်ပေးခဲ့တဲ့အတွက်စင်ကာဟာ2012ခုနှစ်ကနေ2018ခုနှစ်အတွင်းမှာစုစုပေါင်းဒေါ်လာ25သန်းလောက်ရရှိခဲ့ပါတယ်။ဒီလိန်ညာမှုကြီးကိုဦးဆောင်ဖော်ထုတ်ခဲ့သူကတော့ FBI ထောက်ခံရေးအရာရှိ Joe Bonavolonda ဖြစ်ပါတယ
်။ Our investigation began last May.After we uncovered evidence of a large-scale elaborate fraud
ဒီကိစ္စနဲ့မသက်ဆိုင်တဲ့အမှုတစ်ခုကိုလည်ရင်းကနေငွေကြေးအမြောက်များပတ်သက်နေတဲ့လိန်ညာမှုကြီးဖြစ်နေတဲ့ဆိုတဲ့အထောက်အထားတွေကိုတွေ့ခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့မီလာကစပြီးတော့ကျွန်တော်တို့စတင်စုံစမ်းထောက်လန်းခဲ့တာဖြစ်ပါတယ
်။ American ပြည်ထောင်စုမှာတော့တက္ကသိုလ်ဝင်ခွင့်ပဲဖြစ်ဖြစ်တရားရေးမှာပဲဖြစ်ဖြစ်လူချမ်းသာတွေအတွက်အတိအကျအခွင့်အရေးမရှိဘူးလို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေကပြောပါတယ်ရှင်။